ရှက်ပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတမ်မရော်ကဖမ်းဆီးသွားတဲ့ဒေသခံ၃ဦးနောက်ပိုင်းမှာတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့တမ်မရော်ကစတင်စုံစမ်းမေးမြန်းနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။လွန်ခဲ့တဲ့မေလ29ရက်နေ့ကမူဆယ်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနောက်တိုက်ပွဲဖြစ်ပွားရာနေရာကလူ3ယောက်ကိုတပ်မ69စစ်ကြောင်းကဖမ်းဆီးသွားခဲ့တာပါ။အဲ့ဒီနောက်3လအကြာဒီလ22ရက်နေ့မှာတော့ဒီလူ3ယောက်ရဲ့ရုပ်အလောင်းကိုမူဆယ်မြို့နယ်မူလွန်ပန်ခါချေးရွာအုပ်စုမိုင်းဆက်ရွာဟောင်းကစာတင်ကျောင်းအနီးမှာပြန်လည်တူးဖော်ရရှိခဲ့တာဖြစ်ပါတယ်။လူ3ယောက်တေဆုံးတာနဲ့ပတ်သက်လို့မူဆယ်မြို့နယ်တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကမြမတက်မတော်ကအရတားတွေကိုအကြောင်းမဲ့တက်ထက်တာကိုရှုံးချကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့နောက်မှာဒီကနေ့တက်မ69ကတာဝန်ရှိသူတွေကတအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကိုတွစ်ဆုံပြီးစုံစမ်းမေးမြန်းတာတွေလုပ်ခဲ့တာဖြစ်ပါတယ်။တက်မ69ကတက်မမှုနဲ့နန်းဖက်ကမြို့မှာတွားရောက်တွစ်ဆုံခဲ့တဲ့မူဆယ်မြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညီစိန်ကတွစ်ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုအခုလိုပြောပါတယ်
။ဟောစာပေကျင်းမှုကော်မတီအနေနဲ့ကျွန်တော်တို့ကဒီတက်မ69ရဲ့တက်မမှုနဲ့လာတွေ့တော့ပါ။ဒီ statement ထုတ်တဲ့အတိုင်းမှာ69ကနေပြီးတော့မှပြစ်တက်လိုက်တယ်လို့ပြောတဲ့အနေထားမှာကျွန်တော်တို့တက်တဲ့တရကအနေနဲ့ဘယ်လိုမြင်တယ်လဲပေါ့ဗျာ။မြန်မာသက်သေသာတကဒီပါတယ်ကျွန်တော်တို့ပြောပြတော့ပေါ့ခြံတဲရဲ့တဲပိုင်ရှင်နဲ့သူ့ရဲ့ကလေးတွေပေါ့အဲ့ဒီလူတွေတွေ့ခဲ့တယ်သူတို့ဘက်တစ်ဆိတ်မှာကိုကိုဆိုပြီးတော့มาပါတယ်ဆိုပြီးတော့ပြောပြတာလေအဲ့လိုပြောပြတဲ့ခါကျတော့တမမိုးကနေပြီးတော့ကျွန်တော်ပြန်လည်းစစ်စစ်ပြင်မယ်လို့ပြောပါမယ်ဒီကလေးများသူတို့လူရတာတော့ပြင်မာတယ်ဆိုလို့ရှိရင်တော့အရေးယူမယ်ပေါ့အရေးယူမယ်လှုပ်တင်လှုပ်ထိုက်တာလှုပ်သွားမယ်ပေါ့ဗျအဲ့လိုပုံစံမျိုးပါ
တန်းစာပေရည်ကျင်းမှုအဖွဲ့ကအထွေထွေတွင်းရေးမှုအိုက်သိန်းဝင်းကမေလ28ရက်နေ့ညကမိုင်းဆက်ရွာကနှစ်မိုင်ကွာဥညိခန်းရဲ့မိသွေးထဲမှာ TNLA အဖွဲ့ကလာရောက်စတဲ့ချကြောင့်29ရက်နေ့မနက်မှာတမ်ရော့စစ်ကြောင်းရောက်ရှိလာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့နောက် TNLA အဖွဲ့ကဆုတ်ခွာသွားခဲ့ကြောင်းအဲ့ဒီအချိန်မှာတဲမှရှိသူ2ဦးနဲ့လမ်းမှာတွေ့သူ2ဦးစုစုပေါင်း3ဦးကိုတမ်ရော့ကဖမ်းဆီးသွားခဲ့တာဖြစ်ကြောင်းပြောပါတယ်ဖန်စီခံရသူ၃ယောက်နဲ့ပတ်သက်ပြီးတော့လေအိုက်သိန်းဝင်းကအခုလိုပြောပါတယ
်။၂ယောက်ဖမ်းရတဲ့အထဲမှာကဖဲထဲမှာဖမ်းတာလေ။အဲညီဖွန်းခေါ်မောင်ကြီးမပူနေနိုင်မောင်ကြီး။နောက်တယောက်ကလုံမောင်ညာလုံမောင်ညာကအဲ့ဒီနမ်ခမ်းလွိုင်မွန်ကြီးရွာကသူကတော့ပြေတက်ဖွဲ့နဲ့ညတော့ပါလာတဲ့တယောက်ပေါ့နော်။အဲမှာဖမ်းသွားတာကညီလေးဒီညတော့ကဒီညဝင်နဲ့ပါလာတဲ့တယောက်ကတော့ကျွန်တော်တို့မသိဘူး။တကယ်အရက်သားဟုတ်လားမဟုတ်လားတော့မသိဘူးနော်။ဒီနမ်ခမ်းပကဆိုတော့လမ်းမှာဖမ်းတဲ့မဆောက်ရော်သားရဲ့အဲ့ဒီတဲထဲမှာဖမ်းတဲ့မန်ကန်ရော်သားပေါ့နော်။သွားတော့တကယ်ဟိုဘယ်အဖွဲ့အစည်းကပတ်သက်မှုမရှိဘူး။
ဇွန်လ14ရက်နေ့မှာသူတို့ပျောက်ဆုံးနေရတဲ့ပတ်သက်လို့ရဲနဲ့အုတ်ချိုရီယုံကိုအကြောင်းကြားခဲ့ပြီးဩဂုတ်လ20ရက်နေ့မှာသတင်းရရှိတာကြောင့်21ရက်နေ့မှာရဲအုတ်ချိုရီနဲ့အခြားတာဝန်ရှိသူတွေနဲ့အတူတွားရောက်တူးဖော်ခဲ့တာဖြစ်ပါတယ်။တမတော်ကဖမ်းဆီးပြီးနောက်တည်ဆုံသွားတာနဲ့ပတ်သက်ပြီးမူဆယ်မြို့နယ်တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကတည်ဆုံသူတွေအတွက်အမှန်တရားနဲ့တရားမျှတမှုဖော်ဆောင်ပေးဖို့နဲ့ကျူးလွန်သူကိုထိတိယောက်ယောက်အပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလက်နက်ကိုင်အဖွဲ့မျိုးစုံလှုပ်ရှားနေပြီးဒီလ14ရက်နေ့ကတီဘောမြို့နယ်မှာအမည်မသိတပ်နက်သမားတွေကအရတား3ဦးကိုတပ်ဖြတ်ခဲ့တယ်လို့ဩဂုတ်လ25ရက်နေ့ကလည်းမူဆယ်မြို့မှာမျိုးသမီး2ဦးကိုအမည်မသိတပ်နက်သမား2ဦးကတပ်ဖြတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကလည်းကြောင်မဲမြို့နယ်မှာရတားတူတေဆုံးပြီးတူထိခိုက်ဒဏ်ရာရတဲ့အပေါ်တမ်ရော်ကကျူးလွန်နေဆိုပြီးလူထောင်နဲ့ချီဆန္ဒပြတာတွေရှိခဲ့ပြီးတဲ့နောက်မှာတမ်ရော်ဘက်ကစုံစမ်းစစ်ဆေးတာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလှုပ်ရှားနေတဲ့အဖွဲ့တွေကတော့ KIA ကချင် TNLA တအန်းပလောင် MNDAA ကိုကန် RCSS SSA တောင်ပိုင်းနဲ့ SSPP SSA မြောက်ပိုင်းအဖွဲ့တွေဖြစ်ပြီးတမ်ရော်နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတာလည်းဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။